ကျူဘားနိုင်ငံပေါ်အမေရိကန်ပြည်ထောင်စုကနှစ်90ကျော်ကြာချမှတ်ထားခဲ့တဲ့တန်ခတ်ပိတ်ဆို့ရည်ရွယ်မှုကိုအဆုံးသတ်ရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှအင်္ဂါနေ့ကတခဲနဲ့မဲပေးဆုံးဖြတ်လိုက်ကြပါတယ်။စီးရေးကာလအချိန်မြင့်နေချိန်တွင်ချမှတ်ခဲ့တဲ့ရည်ရွယ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့အဆုံးသတ်ဖို့အထွေထွေညီလာခံအဖွဲ့ဝင်192နိုင်ငံကတောင်းဆိုလိုက်တာပါ။အမေရိကန်နဲ့အစ္စရေးနှစ်နိုင်ငံတည်းကပဲကန့်ကွက်မဲ့ပေးပါတယ်။ဒီကိစ္စကိုအထွေထွေညီလာခံကနှစ်ဆင့်ကင်တွေဆောင်ရွက်လာခဲ့တဲ့24နှစ်တာကာလအတွင်းဒီချိန်ဟာတန်ခတ်ရည်ရွယ်မှုကိုအဆုံးသတ်ရေးအားအကောင်ဆုံးထောက်ခံတာဖြစ်ပါတယ်။ဒါပေမဲ့လည်းဒီမဲခွဲဆုံးဖြတ်ချက်ကအခြေအနေတွေရှေ့ဆက်တူဖြစ်ပေါ်အောင်ထောက်ကူပြည့်စုံမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယသံတမန် Ron Goddard ကပြောပါတယ်။ကျူဘားနိုင်ငံနဲ့တရမဆက်ဆံရေးအပြည့်အဝပြန်ထူထောင်ဖို့ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာသမ္မတဘရက်အိုဘားမားကညွှန်ကြားခဲ့တာပါ။ကျူဘားနိုင်ငံကိုအမေရိကန်နိုင်ငံသားတွေခရီးသွားလာခွင့်ဆိုင်ရာကန့်သတ်ချက်တချို့ကိုလည်းသမ္မတကလျှော့ပေါ်ပေးခဲ့ပါတယ်။ဒါပေမဲ့56နှစ်ကြာတန်ခတ်ရည်ရွယ်မှုကတော့ကွန်ကရစ်လွှတ်တော်ကပဲရုပ်သိမ်းနိုင်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့တန်ခတ်ရည်ရွယ်မှုကိုကိုယ်သဘောနဲ့ကိုချမှတ်ထားတာမို့ကိုယ်သဘောနဲ့ကိုပဲရုပ်သိမ်းပေးပါလို့အထွေထွေညီလာခံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ကျူဘားနိုင်ငံသားရဲ့ဝန်ကြီးဘရူနိုရိုဒရီဂွေးပါရီလီကတိုက်တွန်းပြောဆိုပါတယ်။